ကယံပြည်နယ်လွန်ကော်မြို့ဒေါ်ဥခုရက်ကွက်မှာဒီကနေ့မနေ့အစောပိုင်းကတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။ကယံပြည်နယ်တွင်းတိုက်ပွဲတွေမှာစစ်ကောင်စီကလေရင်နဲ့ပါဘုံကျဲတိုက်ခတ်နေတာကြောင့်စစ်ပြေဒုက္ခသည်တွေဟာစစ်ဆောင်စခန်းတွေမှာမနေရဲပဲတောတောင်တွေကလမ်းကူတွေမှာခိုးအောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းဖရူဆူမြို့နယ်အတွင်းယာယီစစ်ဆောင်စခန်းတစ်ခုမှာစစ်ကောင်စီကဘုံကျဲလို့လူသေဆုံးထိခိုက်မှုရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
KNE Democratic တအူ KDF GZ 21 Lyco JPDF မြို့ပြပျောက်ကြားပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်ခဲ့တယ်လို့ KNE Democratic တအူ KDF ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါတယ်
ဒုက္ခမှာကတိုက်ပွဲကတော်တော်လေးပြင်းထန်ခဲ့လိုက်တယ်သူတို့မြို့ပြပျောက်ကြားဆိုမှလည်းတိုက်ပွဲကြာရှင်ရတယ်တမန်တော့ကြာခဲ့တော့သူတို့ဖက်ကနေဆိုလက်နက်ကြီးအစားပန်ပိုင်းနဲ့ပြစ်လာလို့ကျွန်တော်တို့ကလည်းကြံဆုပ်လို့ချင်မှာဒီတော့ပီပီတူရဲ့လူတွေအိမ်တလုံးကိုလက်နက်ကြီးကြားလို့ပြစ်စီဆုံးဆုံးမှုတစ်ခုတော့ရှိတယ်ဗျသူတို့ကပြစ်ဆန်မှုတော့မရှိဘူးဗျတခြားနေရာတွေမှာကျွန်တော်တို့ကဒီဖက်မှာရော်ဒန်ရှိမှာဖြစ်တယ်ပန်ကန်မှာဖြစ်တယ်မိုင်းလုံးတစ်လျှောက်မှာတော့ဒီလက်နက်ကြီးလက်နက်ငယ်တန်ရတော့စပိုက်ဆိုလို့နေ့တိုင်းဆိုလို့ကြားနေရတယ်ဗျအောက်မင်းအစောပိုင်းတွေရနေပါတော့
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေ15ဦးသေဆုံးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောဆိုပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူး။လိုက်ကော်မျိုးပေါ်ရောက်ွက်ဖြစ်တဲ့မိုင်းလုံးရောက်ွက်၊ရွာတန်ရှည်ရောက်ွက်၊ပုဂံရောက်ွက်တွေမှာလည်းနေတိုင်းလိုလိုတိုက်ပွဲဖြစ်နေတယ်လို့သိရပါဗျ။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လိုက်ကော်ဒေသခံတွေတမျိုးလုံးနှီးပါမျိုးကိုစွန့်ကွာထွက်ပြေးနေကြရပါဗျ။ပြီးခဲ့တဲ့ January 18ရက်နေ့မှာလဲဖရူဆိုမြို့နယ်ရီခိဘူးကျေးရွာကယာယီစစ်ဆောင်စခန်းတစ်ခုကိုစစ်လေရင်နဲ့ပုံကျဲလို့ကလေးတငယ်2ဦးအပါအဝင်3ဦးသေဆုံးခဲ့တယ်လို့ဖရူဆိုမြို့နယ်အနောက်ချမ်းစစ်ပေးရှောင်ကူညီဆောက်ရှောက်ရေးကော်မတီကဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့လွိုက်ကော်မျိုးစုံရောက်ွက်တစ်ခုမှစူဝေးနေကြတဲ့လက်နက်ကိုင်အဖွဲ့တွေကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပေမဲ့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းတုံမတုံကိုတော့အတိအကျမပြောသွားပါဘူး။လေကြောင်းတုံပုံကျတိုက်ခတ်မှုတွေကြောင့်စစ်ပေးဒုက္ခသည်တွေဟာကြောက်လန့်ကူတွေနဲ့ခိုးအောင်နေကြရတယ်လို့ပြောပါတယ်
။ဒီကတော့သူတို့ကြောက်လာဟိုလေကြောင်းအမေရေပေါ့နော်လေရေဒီနေ့ဘုံကကျဲမောက်သူတို့ကြောက်ပြီးတော့မှဂူထဲမှာတော့နေအဓိကတော့ညပိုင်းပေါ်တော့ညပိုင်းလုံးလုံးချုံချုံနေရခုဆိုသူတို့ဂူထဲမှာပဲတော့အဲ့ကြတာညလည်းနေကမှနေတော့ကအချင်းကြီးကတည်းကသူတို့အခုတကယ်အပြင်မှာဟိုချစ်တလို့နေရတဲ့ပုံစံမျိုးခါကျတော့သူတို့ကခဲခဲတော့အများကြီးရှိမှာပဲ
လေးချောင်းနဲ့ပုံကျဲခံရလို့ရီခိဘူးယာယီစခန်းမှာမနေရဲပဲတောတောင်ဘက်ပြောင်းရွှေ့လာရတယ်လို့စစ်ပေးဆောင်တို့ကပြောပါရယ်အခုဆိုရင်လာနေကြီးစစ်ပေးဆောင်နေရပြီးတနေရပြီးတနေရပြောင်းရွှေ့ပုံခုနေရတယ်လို့လည်းဆိုပါရယ
်ဖြစ်သွားတဲ့နေရာမှာကျမတို့မနေရဲတော့လို့တောထဲမှာတခုနေရတယ်အခုကတောထဲရောက်နေတယ်ဒီမင်းစားကလေးရရှိတော့အဲ့ဒီပြေးလာပြီးတော့ဖြစ်မှာဆိုလို့အဲ့ဒီဟာနဲ့လည်းထပ်ပြေးတာအခုကတနေရပြည်နေရပုံခုနေရတယ်အခုကကလေးလည်းငါးလားဆောင်းလားလောက်ရောက်နေပြီစီပီလွားသူတို့ကသင်ရရကျွန်မတို့နေနေရတကယ်တော့အဆင်ပြေနေနေရမှာရောက်နေတော့စားခက်ခဲတယ်စားပါတော့စီပီလေပြောလဲသူကတလတ်တော့ပဲခိုင်ခံနိုင်မှာလူချင်းရှိတော့ငါပြနိုင်တော့ဘောနာဒီကျွန်မတို့နေနေနေရကအကွက်မြောက်ဝင်ညစားလို့ပဲစားနေကြတယ်လေ
ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းနမ်းမယ်ခုံမြို့ကစစ်ရှောင်စခန်းကို January 16ရက်ဖရူဆိုမြို့နယ်အနောက်ဖက်ရီခီဘူးကျေးရွာကစစ်ရှောင်စခန်းကို January 18ရက်နေ့တွေကစစ်ကောင်စီကတိုက်လေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်နီပြည်နယ်အတိုင်ပင်ခံကောင်စီကထုတ်ပြန်ထားပါတယ်တိုက်ခိုက်မှုကြောင့်အပြစ်မဲ့ပရဟိတဆေးဝန်ထမ်း3ဦးနဲ့စစ်ရှောင်ပြည်သူ4ဦးဘုံးဆန်ကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်စစ်ရှောင်4ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်တယ်လို့သိရပါတယ်ရှင်